ကျွန်တော်အနေနဲ့တို့စောက်ခွန်သားတဲ့စခန်းနဲ့ကျွန်တော်သိရတယ်လို့တော့
ကျွန်တော်အနေနဲ့တို့စောက်ခွန်သားတဲ့စခန်းနဲ့ကျွန်တော်သိရတယ်လို့တော့အဒီနေပေါ်မူထားရဲ့နောက်ပြီးတော့ဒီဟိုမော်မူကျိုးစခန်းရဲ့နောက်ပြီးတော့အခုဥတုစာစခန်းရဲ့နောက်တစ်ခုကဟိုကိုချာကိုစခန်းပေါ့အဲ့ဒီမှာဟိုတို့အခုတို့ဟာနဲ့တို့စောက်ခွန်သားတယ်လို့ကျွန်တော်တို့တင်ရရှိတာပေါ့လေဒီအနာမှာရှိတဲ့ကျွန်တော်တို့တောက်ခွင့်ကိုပြင်ပြပို့ချေရပါတော့ ကျွန်တော်တို့တတင်းရရှိမှုအရကတော့ကျွန်တော်တို့တောက်တိုက်တာတော့မဟုတ်ဘူးပေါ့နော်သူတို့ကနေပြီးတော့မှသူတို့ဟိုအာနေမဲ့သူတို့စောက်ခွာသွားတယ်နောက်သူတို့မှအခက်အခဲမျိုးမျိုးရောက်ဖြစ်မှာပေါ့နော်အဲ့ဒါသူတို့လက်နဲ့နေကြတော့သူအဲ့ဒီမှာပဲသူတို့ဟိုခြံရခဲ့တာပေါ့ဒါမဲ့သူတို့လက်ခရမီကြောက်နေတချို့ပဲပေါ့နော်ကြာနေဟာကတော့သူတို့ဖွဲ့ထားတာပြမှာပေါ့အခုကတော့လက်မရပေါ့နော်ဖွဲ့ထားရဆိုတော့လည်
ပြီးဖားပွန်အောက်ပိုင်းမှာနှစ်ဖက်ထိတွေ့မှုတွေရှိနေတယ်လို့လည်းသူကဆက်ပြောပြပါတယ်
။ဒီအောက်ပိုင်းမှာမရှိသေးတဲ့အပေါ်ပိုင်းတော့ရောက်မလာဘူး။နောက်ပြီးတော့သူတို့ကဒီ PGF ကိုပြောလို့လည်းသူတို့လာပြီးတော့လှုပ်ရှားတာကဒီဟိုစစ်တပ်နဲ့ပေါင်းပြီးတော့မှသူတို့ကလာပြီးတော့လှုပ်ရှားတာတော့ရှိတာပေါ့။အေးအဲ့လိုမျိုးလှုပ်ရှားရင်အဖြစ်တော့အခုဒီအောက်ပိုင်းမှာလှုပ်ရှားတာထိတွေ့မှုလက်ရှိတာပေါ့လေဟိုဒီနေ့ကဒီဝါတုတ်ခုနဲ့အဲတကြဝကြမှာပေါ့အဲ့မှာဘာလဲဖြစ်နေတဲ့ခါဒါမျိုးသူတို့ဆက်ဆက်ကြည့်ရမဟုတ်လားဒီဟိုစစ်တပ်ဖက်နဲ့ပေါ့ပြီးတော့မှသူတို့ဟိုလာတဲ့ပုံမှာအဲ့မှာထိတွေ့မှုရှိတာရှိတယ
်မြန်မာစစ်စခန်းတွေကို KNU ကတိုက်ခိုက်သိမ်းပိုက်ခဲ့တာနဲ့ပတ်သက်ပြီးတပ်ဖက်ကလည်းလက်တော့ပြန်တဲ့အနေနဲ့မလကုံမှာဘုံကျဲတိုက်ခိုက်မှုတွေကြောင့်ကရင်ပြည်နယ်အတွင်းအရက်သား20လောက်သေဆုံးခဲ့ပြီး30လောက်ကတော့ပြင်းထန်တဲ့ဒဏ်ရာတွေရရှိခဲ့တယ်လို့ဆိုပါတယ်တပ်မှ9ကလည်း KNU ဘဟုရဲ့အပြစ်ခတ်ရဲဆဲထားတဲ့မူကိုမလိုက်နာပဲတိုက်ခိုက်နေတာဖြစ်တယ်လို့လဲစစ်တပ်ရဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့သလို KNU တပ်တွေဘက်ကလည်းစစ်တပ်ဟာ NCA တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲစဲရဲ့သဘောတူစာချုပ်ကိုအရင်ကတည်းကချိုးဖောက်ပြီးသူတို့ရဲ့တပ်မဟာတွေမှာလမ်းတွေဖောက်လုပ်ပြီးအခိုင်အမာခြေကုပ်စခန်းတွေတိုးချဲ့တိစောက်နေခဲ့တာလို့လဲ KNU ဘက်ကပြောဆိုခဲ့ပါတယ်ရှင်